လက်လက်ကံပြုခတ်တည်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ဖြစ်ခတ်မှုကြောင့်အရဲသားတွေထိခိုက်ဒဏ်ကျရတဲ့ပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်။ဘူဇူရောင်မြို့နယ်တွင်ကဖုန်ညိုလေးကြီးရွာမှာပေါ်ထုနေတဲ့ကောင်ဆေးရဲရဲ့နှစင်းရဲ့ဖြစ်ခတ်မှုကြောင့်အရဲသား9ယောက်ထဲမှလည်းသေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ဖြစ်ခတ်မှုဖြစ်ခဲ့တဲ့နေရာမကြာခင်ရဲတွေကရိုဟင်ဂျာတွေကြီးကြေးပြောင်းရွှေ့ထွက်ခွာရတဲ့နေမျိုးဖြစ်တဲ့ကြောင်းလဲဒီနေ့ပဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာကော်မရှင်နာမင်းကြီးရာဗီနာရှန်လဆန်နီရဲ့ယုံကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ကုလသမဂ္ဂလူ့ခွင့်ရုံးကရရှိထားတဲ့သတင်းတွေအရတိုက်ပွဲတွေကြောင့်မလ25ရက်နေ့ကနေ30ရက်နေ့ထိဘူးစီတောင်နဲ့ရသေးတော်ကားလမ်းတစ်လျှောက်ကရွာပြီးမှရှိတဲ့ရိုဟင်ဂျာ4000လောက်နေရာဆုတ်ခွာကြောင်းလည်းဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်တွင်ကဒေသခံတွေအားလုံးဒုက္ခရောက်နေတဲ့အတွက်တိုက်ခိုက်မှုတွေအများဆုံးရဆိုင်မှုလည်းတိုက်တွန်းထားတာပါ။မြန်မာတပ်မတော်ရဲ့တိုက်ခိုက်မှုကြောင့်ဘူးစီတောင်မြို့နယ်စိုင်းနေတောင်တန်းကဝါကုတ်လုံငန်းဝင်ကအရသာတချို့ထိခိုက်ဒေဆုံးကြောင်းဒေသခံတချို့နဲ့လွတ်တော်ကိုယ်စားတွေကလည်းပြောဆိုထားပါတယ်။တမလောကဝေးဦးစီချုံရုံရဲ့ထုတ်ပြန်ချက်မှာတော့မြမတမလောကအေလနကန်ဖွဲ့ကိုအချမ်းဖက်တောင်းကျမ်းသူဖြစ်သုံးလုံးဖော်ပြထားပြီးအချမ်းဖက်သမားတွေနဲ့အတူရှိနေတဲ့ရွာသားတွေတက်ခိုက်မှုတွင်ဒေဆုံးတာဖြစ်ကြောင်းဖော်ပြခဲ့တာပါ။တမလောကလူခွေရေးဆိုင်ရာကော်မရှင်နာမင်းကြီးရုံရဲ့ကြီးညာချက်မှာတော့လုံခဲ့တဲ့နှစ်တွေအတွင်းအရသားတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိစေရေးနိုင်ငံတကာတိုင်းဝန်ကအချိန်မြင့်ကြိုးပမ်းနေချိန်မှာမြန်မာစစ်တပ်ကနောက်ထပ်တက်ခတ်မှုတွေကျူးလွန်နေတဲ့ကြောင်းဖော်ပြထားပါတယ်။2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ AIS ဝင်းကြဆွေးနွေးပွဲကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလက်လံရှင်းလင်းတဲ့စစ်ဆေးရေးတွေမှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်နေတဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကစွပ်စွဲထားတာပါ။မြန်မာစစ်တပ်နဲ့ဆွေးနွေးကတော့ရိုဟင်ဂျာဆွေးနွေးမှုကိုတရားဝင်အသိအမှတ်ပြုလက်ခံမထားလို့နိုင်ငံတကာကစွပ်စွဲနေတော့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းညှင်းဆန်ထားတယ်လို့ကျူးလွန်မှုတွေကိုအရေးယူတာရှိတယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။